မင်္ဂလာရှိသောနေ့တည်လေးဖြစ်ပါစေ။မျော်လင့်စရာလူငယ်ကဘာအစီအစဉ်မှာပြန်လည်ကြိုဆိုလိုက်ပါရစေ။ဒီကနေ့ဖော်ပြပေးမယ့်အကြောင်းအရာလေးကတော့သိခါရောရစရာဆိုင်းမျိုးမြင့်ရေးသားထားတဲ့အကြောင်းအရာလေးပဲဖြစ်ပါရစေ။ဘုရားသခင်အသက်တော်ကြီးစုတော်နှင့်ဂရုဏာတော်ကိုခံစားရရှိပါစေတော်။တမန်တော်ကြီးရှင်ပေါလုကငါကိုခွန်အားနှင့်ပြည့်စုံစေတော်မူသောခရစ်တော်အဖင်ခတ်သိမ်းသောအမှုတို့ကိုငါတက်ဆွမ်းနိုင်၏ဆိုရဲနှုတ်ကပတ်တော်အချက်လေးကိုအထူးသဖြင့်ဆင်ခြင်စေခြင်းပါတယ်။အကြံပြင်းအဖင်လူမှာခွန်အားသုံးမျိုးရှိပါတယ်။ခန္ဓာခွန်အားစိတ်ခွန်အားနဲ့ဝိညာဉ်ခွန်အားတို့ပဲဖြစ်ပါတယ်။ခန္ဓာခွန်အားရှိဖို့အစာအသောက်အနေထိုင်အသွားလာအိပ်မှန်ဖို့လိုအပ်ပါတယ်။ထို့နည်းတူစိတ်ခွန်အားရှိဖို့စိတ်တက်တက်ကြွစေမဲ့စကားတွေတရားတွေစာအုပ်တွေဖတ်ဖို့နားထောင်ဖို့လိုအပ်ပါတယ်။ဝိညာဉ်ခွန်အားကတော့အရေးကြီးဆုံးနဲ့အနက်ဆိုင်ဆုံးခွန်အားဖြစ်တယ်။ခန္ဓာအားနဲ့နေရင်တော့စိတ်တက်ကြခွန်အားနဲ့နေရင်တော့ဝိညာဉ်ခွန်အားပြည့်နေမယ်ဆိုရင်အရာရာကိုရင်ဆိုင်နိုင်တဲ့တည်တည်ငြိမ်ငြိမ်နဲ့ဖြည့်ရှင်းနိုင်တဲ့အစွမ်းရှိပါတယ်။နေ့စဉ်ကျွန်ုပ်တို့ကိုခွန်အားနဲ့အောင်လုပ်နေတဲ့အရာတွေပိုများနေပါတယ်။လူဟာအားနေနေရင်အမြင်မကြည်လင်ဘူးအစားစားခြင်းစိမ့်မရှိဘူးအိပ်ရာတွေပဲလှဲချင်နေတယ်ထူးထူးထောင်ထောင်နဲ့မသွားလာနိုင်ဘူးနားထဲကနေလေထွက်တဲ့အတွက်ကြောင့်အတန်တွေကိုရှင်းရှင်းလင်းလင်းမကြားရဘူးအားနေတဲ့အတွက်ခေါင်းမူနေမယ်ဒီလိုအခြေအနေတွေကြောင့်စိတ်ထဲမှာအားငယ်မယ်အလိုလိုနေဝမ်းနေမယ်တန်တရားစိတ်များလာမယ်ငါ့ကိုသူများဘယ်လိုမြင်နေလဲငါကိုဘာတွေပြောနေလဲဆိုတဲ့အတွေးတွေဖြစ်လာမယ်။အရာရာကိုအားမလိုအားမရဖြစ်မယ်။စိတ်တိုင်းမကြောက်မှုတွေများလာမယ်။အဆိုးမြင်တတ်တဲ့စိတ်မကောင်းမြင်တတ်တဲ့စိတ်များလာတယ်။ကိုကိုကိုလူပိုတယောက်လိုခံစားလာရတယ်။ဖျားကြောက်မတတ်ချင်တော့ဘူး။ဆုတောင်းလည်းမထူတော့ဘူး။လူတွေနဲ့တွေ့ချင်စိတ်မရှိတော့ဘူး။ချီးမွမ်းခြင်းတွေကိုးကွယ်ခြင်းတွေဆိုတာလည်းအပိုပဲစသဖြင့်မြင်တတ်လာတယ်။ဒါဟာဝိညာဉ်ရာကြဆင်းမှုခွန်အားနည်းလာမှုဖြစ်တယ်ယုံကြည်ခြင်းအားနည်းလာတယ်ဒါကြောင့်နေ့စဉ်ကျွန်ုပ်တို့ကိုခန္ဓာခွန်အားနည်းအောင်စိတ်ခွန်အားနည်းအောင်ဝိညာဉ်ခွန်အားနည်းအောင်စာရန်ကနှီးမျိုးစုံနဲ့လုပ်နေပါတယ်ခွန်အားနည်းအောင်လုပ်တဲ့နည်းလမ်းတွေအများကြီးရှိပေမယ့်ဘုရားသခင်အလိုတော်နဲ့အညီခွန်အားစစ်ခွန်အားမှန်တိုးအောင်လုပ်ပေးနိုင်တဲ့နည်းလမ်းကတော့တလမ်းနဲ့ရှိပါတယ်အဲ့ဒီတလန်းတဲ့ကိုပဲယုံကြည်ခြင်းနဲ့မြမြဆုပ်ကိုင်းထားမယ်ဆိုရင်စာတန်ရဲ့နီးလန်းတွေအလုံးကိုချိုးဖြတ်နိုင်ပါတယ်။အဲ့ဒီနီးလန်းကတော့ခရစ်တော်ကိုအမိပြုခြင်းပဲဖြစ်ပါတယ်။ခရစ်တော်သာလျှင်ကျွန်ုပ်တို့ရဲ့ခန္ဓာစိတ်ဝိညာဉ်ကိုခွန်အားနဲ့ပြည့်စေတော်သူဖြစ်ပါတယ်။တနည်းအားဖြင့်ဗီတာမင်ပေါင်းစုံဖြစ်တယ်။နေ့စဉ်ရင်ဆိုင်ကြုံတွေ့နေရတဲ့အမှုရာတွေအဖြစ်ပျက်တွေအခြေအနေတွေအားလုံးကိုခွန်အားအပြည့်နဲ့ကျော်လွှားနိုင်ဖို့ခရစ်တော်ကိုသာအမိပြုရမှာဖြစ်ပါတယ်။ခရစ်တော်ရဲ့နှုတ်ကပတ်တော်နဲ့အသက်တာကိုရှောက်လန်းဖို့လိုအပ်ပါတယ်။ခရစ်တော်အားဖြင့်ခတ်သိမ်းသောအမှုကိုတက်ဆွမ်းနိုင်ပါတယ်။ဖျားသခင်သည်အချိန်တိုင်းမှာကောင်းမြတ်တော်မူ၏။နားစင်ခွန်အားယူကြသူအားလုံးပေါ်ဖျားသခင်ကောင်းချီးပေးပါစေ။ဖျားသခင်၏အသက်တော်ကြီးစုတော်နှင့်ကရုဏာတော်ကိုခံစားရရှိပါစေတော
်သခင်အပါချစ်ချင်းတွေဝေမြတ်ပေးခဲ့သူဘဝရဲ့သခင်အာကိုတိုက်တော်ရှင်ပါသခင်ဒုက္ခတွေမှာငြိမ်သက်ချင်းပေးသူလမ်းပြအရှင်